မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်အာဏာသိမ်းပြီးနောက်ငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုစစ်ကောင်စီကအင်အားသုံးအပြင်းထန်အကြမ်းဖက်ဖြိုခွဲနေမှုအပေါ်တပိတ်တိုက်ပွဲတွေမှာရှေ့တန်းကဦးဆောင်ခဲ့သူတွေဟာအခုဆိုရင်မြန်မာနယ်စပ်တစ်လျှောက်မှာရက်တိုလက်နက်ကင်တင်တန်းတွေတက်ရောက်တင်ယူနေကြောင်းနာမည်ကျော်နယူးယောက်တိုင်းစ်သတင်းစာအပါအဝင်နိုင်ငံတကာသတင်းမီဒီယာတွေမှာပြီးခဲ့တဲ့သတင်းပကဖော်ပြခဲ့ကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြို့ပြတပိတ်တွေမှာကိုတိုင်ဦးဆောင်ခဲ့သူတဦးဖြစ်ပြီးအခုနယ်ဆက်တနေရာကိုရောက်ရှိနေတဲ့ကချင်တိုင်းသားလူငယ်ကောင်းဆောင်ဘရန်ကို VOA ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ရန်ကုန်မှာတော့ February 20ကနေစပြီးမှစစ်ကောင်စီကနေအကြမ်းဖက်ပြီးမှဖမ်းဆီးတပ်ဖြတ်တဲ့ဟာတွေကိုယနေ့ထိနဲ့ဆင်နေအမျှလှုပ်ဆောင်လာခဲ့တဲ့အခြေအနေမှာလူငယ်တွေအများစုဟာဒီ non-violent movement ကိုတတိယရှိလာကြတဲ့အပိုင်းတွေလည်းတွေ့ရပါတယ်။တစ်ဖက်ကစစ်ကောင်စီအနေနဲ့နေဆင်တဲ့အများတပ်ဖြတ်နေတဲ့ဟာကိုလက်နက်မဲ့တီထူတွေကတောက်ကိုခံပြင်းကြပါတယ်။အင်မတန်မှခံပြင်းကြပါတယ်။ရှိရလက်နက်နဲ့ရှိရလက်နက်ဆိုတာတူတူကဘာမှဟိုထိခိုက်မှုမရှိနိုင်တဲ့ညီပန်းလောက်နဲ့ပဲတူတူခုခံပြီးမှဒီငင်းချမ်းစွာနဲ့တူတူဆန္ဒပြကြတဲ့ဟာကိုတွေ့ရတယ်။တစ်ဖက်မှာနေဆင်တဲ့အများအတပေးဆက်ရတော့ဒီပေါ်မှာခံပြင်းပြီးမှနာရောဟာတခုခုနဲ့တော့တိုက်ခိုက်ရတော့မယ်ပြန်လေတုံ့ပြန်ရတော့မယ်ဆိုတဲ့ရွယ်ချက်နဲ့လူငယ်တချို့တွေဟာဒီလက်နက်ကင်လမ်းစဉ်ကိုရွေးချယ်သွားကြတဲ့ဟာတွေကိုလည်းကျွန်တော်ကြားမြင်နေရပါတယ်အများအပြားဒီဘက်ကလမ်းစဉ်ကိုရွေးချယ်ကြတဲ့ဟာကိုတွေ့ရတယ်ဒီကျွန်တော်တို့မြန်မာပြည်ရဲ့အခြေအနေအရရှိနေတဲ့လက်နက်ကင်တွေတိုင်းရင်းသားလက်နက်ကင်တွေနဲ့စုဖွဲ့ပြီးမှနိုင်ငံရေးပုံကြီးမှချပန်းတိုင်းတခုတရားတွေရှိပြီးမှအတူလက်တွဲတော့မယ်ဆိုရင်ဒီခီးကကျွန်တော်တို့အတွက်ပုံမအောင်မြင်မယ်ဆိုတဲ့ဟာကိုကတော့ကျွန်တော်အယုံကြည်ပါတဲ့
တစ်ဖက်မှာကြတော့လေအဲ့လိုဆေးရနာသိမ့်မှုရက်တန့်မှုအတွက်နီလန်းနေရှာတဲ့နေရာမှာဒီအားလုံးပါဝင်တဲ့သူတက်ဆိုင်တဲ့သူတွေအကုန်လုံးဟိုဆွေးနွေးအဖြေရှာဖို့ဆိုတဲ့နီလန်းတွေကိုလည်းဟိုတိုက်တွန်းလာတာရှိပါတယ်ဟိုတစ်ဖက်မှာလည်းစစ်ကောင်စီရဲ့ဖိနှိပ်အုပ်ချုပ်မှုတွေရှိနေတယ်ဒေသမှုကနေစင်နဲ့လည်းဖြစ်နေတာဟိုလူတွေရဲ့နာကျင်မှုကလည်းရှိနေတော့ဆွေးနွေးအဖြေရှာဖို့ဆိုတဲ့နီလန်းကရောဖြစ်နိုင်တယ်လို့ရောမြင်ပါလားရှင့်
ကျွန်တော်တို့ဒီပေါ်မှာလုံးဝကိုလက်မခံပါဘူးကြာကျွန်တော်တို့လည်း international နဲ့ lessly ချိတ်ဆက်တဲ့အပိုင်းတွေမှာတို့တို့နဲ့ advocacy လုပ်တဲ့အပိုင်းတွေမှာတို့တို့ကတော့ဒီ negotiation process ကိုတို့တို့ကတော့ဆွေးနွေးကြပါတယ်ဆိုတော့ဒီဟာကိုတော့ကျွန်တော်တို့အနေနဲ့လုံးဝလက်ခံလို့မရတော့ပါဘူးဘာဖြစ်လို့လဲဆိုရင်ဒီနေ့ထိတည်ဆုံးသူတွေဟာမြန်မာနိုင်ငံအနောက်မှာဆိုရင်လူငယ်ပေါင်းအတက်ပေါင်းစုံပေါ့များတော့ဖြစ်တော့လူငယ်တွေပေါ့နော်လူငယ်ပေါင်း400ကျော်နေနေရှိနေတဲ့ဟာကိုတွေ့ရပြီးဖမ်းဆီးခံရသူတွေလည်းအများကြီးရှိပြီးဒါဟာကျွန်တော်တို့အတွက်ဒီလူတွေဒီအုပ်စုတွေကိုကျွန်တော်တို့အနေနဲ့အရှုံးပေးပြီးမှညှိနှိုင်းဆွေးနွေးမဲ့အပိုင်းတွေကိုလုပ်တာဟာဒါဟာကျွန်တော်တို့အတွက်လုံးဝကိုမတင့်တော်တဲ့အရာတစ်ခုလုံးမြင်ပါတယ်။ရတော့ဖြစ်ကျွန်တော်တို့အားလုံးဒီပါတီအာဏာရှင်ကိုတော်လှန်ဖို့ဟိုစန္ဒငင်းချမ်းသောစန္ဒပြပြတဲ့ထွက်လာခဲ့တဲ့လူတွေဟာအဓိကရတော့ဖြစ်တော့ကျွန်တော်တိုင်းရင်းသားတွေဟာပန်းတိုင်တစ်ခုအနေနဲ့ထားပြီးမှကျွန်တော်တို့ထွက်လာပါတယ်။ဒီခုကတော့ပန်းတိုင်တစ်ခုကတော့အာဏာရှင်စနစ်ကိုလုံးဝဖျက်သိမ်းတော့ဖျက်သိမ်းဖို့အတွက်ကျွန်တော်တို့အတိတ်ထံချပြီးမှဒီတော်လန်ရေးခရီးကိုကျွန်တော်တို့အစားလျှောက်လာတာဖြစ်ပါတယ်။နောက်တစ်ချက်ကတော့ Federal Democracy ကိုကျွန်တော်တို့မြန်မာပြည်ထောင်စုမြန်မာပြည်မှာထူထောင်ဖို့ဒီစနစ်ကိုထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံရေးပန်းတိုင်နဲ့ကျွန်တော်တို့ထွက်လာတာဖြစ်တယ်ပေါ့။ဆိုတော့ကျွန်တော်တို့အနေနဲ့ဒါဒီအချိန်နဲ့ဒီအချက်မှာဒီလောက်ထိအသက်ပေးချွေးတွေကျွန်တော်တို့ပေးဆက်ခဲ့ပြီးမှဒီအချိန်နဲ့ရောက်မှပြန်တွားဆွေးနွေးနိုင်မယ်ဆိုရင်ကျွန်တော်တို့အတွက်ကဒီခရီးဟာအရှုံးပဲဖြစ်လိမ့်မယ်လို့ကျွန်တော်တို့မြင်တယ်။ဆိုတော့ကျွန်တော်တို့ရဲ့တိုက်ပွဲဒီဟာကလေတော်တော်များများကိုအောင်မြင်နိုင်တဲ့လန်ခီးတွေမှာရောက်နေပြီလို့မြင်တယ်။အောင်မြင်မှုလို့ပြောတဲ့အခါမှာဘာကိုပြောတွေ့ရလဲဆိုတော့မြန်မာပြည်မှာပြည်သူတရားလုံးဟာတတန်သေးနိုင်ငံရေးပန်းတိုင်တစ်ခုသေးနဲ့ဒီအယောင်အတွေးမခွဲခြားတော့ဘူးတိုင်းရင်းသားပမာဆိုတဲ့ခွဲခြားဆက်ဆံမှုတွေမရှိတော့လောက်အောင်ကိုယုံကြည်မှုတွေအထူးတကားယုံကြည်မှုတွေတိုးပွားလာတဲ့ဟာကိုတွေ့ရတော့ဒါဟာအင်အားတစ်ခုဖြစ်တယ်။ထို့အတူပဲဒီဝန်ထမ်းတွေပေါ့နော်ဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေကလည်းရေးရေးဝွန်းဝွန်းနဲ့ဒီ CDM မှာပါဝင်နေတဲ့အတွက်ကြောင့်ဒီနေ့ဒီချိန်မှာဆိုရင်အစိုးရရဲ့ရန်တရာအလုံးနီးပါးဟာရပ်တန့်နေတဲ့ဟာတွေကိုတွေ့ရတယ်။ဒီတိုင်းတော့ကျွန်တော်တို့ဆက်လက်တောင်းခံပြီးမှနိုင်ငံရေးအင်အားစုတွေအလုံးစုပေါင်းပြီးမှညီညီညွတ်ညွတ်နဲ့တိုက်ပွဲဝင်မယ်ဆိုရင်ဒီအာဏာရှင်စနစ်ဟာတိတ်မကြတော့အချိန်မှာပြတ်တုံးသွားလိမ့်မယ်လို့ကျွန်တော်အနေနဲ့ရောကျွန်တော်တချို့တိုင်းရင်းသားကောင်းဆောင်တွေအလုံးနီးပါးကလည်းဒီပေါ်မှာယုံကြည်မှုရှိကြပါတယ်လို့ပြောလို့ပါတယ်ခင်ဗျာ။
အဲ့ဒါဆိုလို့ရှိရင်အခုလိုပေါ့နော်လူငယ်တွေဘက်ကနေပြီးတော့ဒီလိုစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေအတွက်ပေါ့နော်လက်နက်ကင်ပြန်ပြီးတော့ဟိုတော်လှန်မယ်ဆိုတဲ့အပိုင်းမှာရောသူတို့မှဒီလက်နက်အင်အားအတောင့်တင်းဖြစ်နေတဲ့ဒီမြန်မာစစ်တပ်ကိုပြန်ပြီးတော့လက်နက်ကင်တော်လှန်ဖို့ဆိုတဲ့အနေထားရောတကယ်တမ်းမှာရောဖြစ်နိုင်ပါမလားရှင
်ဒီပေါ်မှာကျွန်တော်တို့တပိတ်ကိုဥဆောင်ခဲ့တဲ့ခေါင်းဆောင်တွေကလည်းဟိုမိကွယ်အမြင်နဲ့ထုတ်ဖြစ်ကြတဲ့ဟာရှိပါလေ ဒါမဲ့ကျွန်တော်စပိုင်းမှာပြောခဲ့တယ်လို့ပဲကျွန်တော်တို့တိုင်းပြည်မှာရှိတဲ့အားတစ်ခုကိုပြန်ကြည့်လိုက်မယ်ဆိုရင်တိုင်းရင်းသားလက်နက်ကင်တွေရှိပါတယ်ဒီတိုင်းရင်းသားလက်နက်ကင်တွေဟာဆိုရင်လေနှစ်ပေါင်းဟိုများစွာနှစ်ပေါင်း60ကျော်ကြာတချို့ဆိုရင်80ကျော်နည်းဟိုပြိုးထောင်ထားတဲ့သူတို့ရဲ့လက်နက်ကင်ကတ်တွေရှိပါတယ်ဒီလက်နက်ကင်ကတ်တွေဟာဆိုရင်လေဘာပဲဖြစ်ဖြစ်အချိန်နဲ့တိုင်းတာတစ်ခုတည်းသူတို့မှာအင်အားစုရောတစ်ခုရောပြီးလက်နက်တွေကလည်းကောင်းတဲ့လက်နက်တွေလည်းရှိကြတဲ့ဟာဆိုတဲ့ဟာရှိနေကြတာကိုကျွန်တော်အနေနဲ့တုံ့တက်မိတယ်တွေ့လည်းတွေ့ရတယ်ပေါ့လက်တိုင်းသားလက်နက်ကင်တွေမှာတကယ်လူနေတဲ့အရာကတော့လူရင်အားဟုတ်မယ်လို့ကျွန်တော်မြင်တယ်ပြီးနောက်တစ်ခုကတော့ငွေရင်အားပေါ့နော်ငွေရင်အားလက်နက်ရောပေါ့သူတို့ CRPH အနေနဲ့ဒါ legitimacy ထက် legitimate ဖြစ်အောင်ပေါ့ဒီ legitimacy ကိုပုံမှန်ပြီးမှနိုင်ငံတကာမှာရောတည်ဆောက်နိုင်ခဲ့မယ်ဆိုရင်ကျွန်တော်တို့အနေနဲ့မျှော်လင့်တာကတော့နိုင်ငံတကာရဲ့စွန့်မြင့်တဲ့လက်နက်တွေကလည်းဒီမြန်မာပြည်ပေါ်မှာသူတို့ထောက်ပံ့လာနိုင်တဲ့အခြေအနေရှိမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ထို့အထူပဲလက်ရှိရှိနေတဲ့တိုင်းဒေသလက်နက်ကင်တွေမှာရှိနေတဲ့လက်နက်တွေနဲ့လည်းဒီကျွန်တော်တို့ဗမာလူထုအနေနဲ့ဒါအင်အားအလုံးအင်းနဲ့ဝန်လာခဲ့မယ်ဆိုရင်ဒါဟာသူတို့အတွက်လည်းပုံမှန်ပြီးမှအားဖြစ်စေသွားမယ်ပေါ့နော်။အားဖြစ်စေသွားမယ်လို့မျော်လင့်ပါတယ်။ကျွန်တော်တို့မှာဖြစ်ချင်တဲ့ဝေပေါ့နော်။ဟိုစိတ်နဲ့လက်တွဲပြီးမှတိုက်မယ်။တန်တရားကင်းကင်းနဲ့ကျွန်တော်တို့ရဲ့နိုင်ငံရေးပန်းတိုင်တစ်ခုကိုအတူလက်တွဲပြီးမှကျွန်တော်တို့အနေနဲ့ CRPH ရောဘုမပီတူလူထုရောဒီပေါ်မှာအင်တိုက်အားတိုက်ပါဝင်လာနိုင်မယ်ဆိုရင်ဒါကလုံးဝကိုဖြစ်နိုင်ခြေရှိတဲ့အရာတစ်ခုလို့ကျွန်တော်အနေနဲ့တုံ့တက်မိပါတယ်ခု
ကချင်တိုင်းသားလူငယ်ကောင်းဆောင် brand ဖြစ်ပါတယ်ရှင်ဟုတ်ကဲ့အခုလိုမျိုးကျမတို့ VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက် brand ကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကျေးဇူးတင်ပါတယ်အခုလို VOA နဲ့ interview ခွင့်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျ